ယူရိုနိုင်ငံသူ့ရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်လို့2015ခုနှစ်နိုင်ငံတကာသဘောတူညီချက်ကိုလိုက်နာမှုရှိကြောင်းအမေရိကန်ဆိုရကမနေ့ကထပ်မံတီးပြလိုက်ပါတယ်။သမ္မတဒေါ်နယ်ထရန့်ကတော့အဆိုအဆုံးသဘောတူညီချက်တရအဖြစ်နဲ့အရင်ကဝေဖန်ထားဟုပါတယ်။အမေရိကန်ရဲ့ဥပဒေပြဋ္ဌာန်းချက်အရယူရိုနိုင်ငံအနေနဲ့သဘောတူညီချက်ကိုလိုက်နာမှုရှိမရှိရပ်ပေါင်း90မှာတစ်ချိန်နိုင်ငံခြားရေးဝန်ကြီးဌာနကကွန်ဂရက်တွတ်တော်ကိုအတိအပြည့်အကြောင်းကြားမှာဖြစ်ပါတယ်။အမေရိကန်ဆိုရအကြီးဆုံးအရာရှိတူကတော့သဘောတူညီချက်ပါချက်တွေကိုယူရိုနိုင်ငံကလိုက်နာတယ်ဆိုပေမဲ့သဘောတူညီချက်ရဲ့ရည်ရွယ်ချက်တွေကိုလိုက်နာဖို့ပြက်ကွက်နေတာကြောင့်ပုံမဖီအားပေးနိုင်အောင်သမ္မတထရန့်အစိုးရကမဟာမိတ်တွေနဲ့ပူးပေါင်းဆောင်ရွက်သွားမယ်အကြောင်းပြောဆိုခဲ့ပါတယ်။ယူရိုနိုင်ငံဟာအကြမ်းဖက်ဝါဒီတွေကိုအားပေးနေပြီးအစ္စရေးနိုင်ငံပေါ်ရန်လိုတဲ့သဘောထားရှိနေစေဖြစ်တယ်လို့အမေရိကန်ကိုစိုက်ဘာအင်တာနက်ကတဆင့်တိုက်ခိုက်တာလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်လာလို့လောက်ရမျိုးတွေရှိနေတဲ့အန်ဒီအရှိဆုံးတိုင်းပြည်တစ်ခုဖြစ်အမေရိကန်အစိုးရကယုံကြည်ထားကြောင်းလဲသတင်းထုတ်တွေကိုပြောဆိုခဲ့တာပါ။ဒီလိုလောက်ရတွေဟာသဘောတူညီချက်ရဲ့ရည်ရွယ်ချက်တွေကိုအလေးမထားရရောက်တဲ့အကြောင်းလဲပြောဆိုခဲ့ပါတယ်။သဘောတူညီချက်ထက်မှာအားနည်းချက်တွေအများအပြားရှိနေပြီးဒါတွေကိုလည်းသမ္မတထရန့်အစိုးရကပြင်ဆင်ဖို့ကြိုးစားနေကြောင်းအမေရိကန်အစိုးရအကြီးအကဲရရှိနောက်တူကပြောဆိုခဲ့တယ်လို့သမ္မတဟောင်းဘရက်ကိုဘာမှလက်ထက်မှာသဘောတူညီချက်ကိုအကောင့်ထက်ပေါ်ကျင့်သုံးခဲ့တာကိုလည်းဝေဖန်ပြောဆိုခဲ့ပါတယ်။ယူရိုနိုင်ငံရဲ့နျူကလ িয়ার သဘောတူညီချက်ပေါ်အမေရိကန်အစိုးရရဲ့ရည်တိချက်ကိုပြန်လည်သုံးသပ်နေကြောင်းလဲပြောဆိုခဲ့ကြတာပါ။